တရုတ်နိုင်ငံတောင်ပိုင်းမြန်မာနယ်စပ်မှာလှုပ်ရှားနေတဲ့မြန်မာတိုင်းရင်းသားလက်နက်ကန်တပ်ဖွဲ့တွေအတွက်တရုတ်အစိုးရကကိုရိုနာဗိုင်းရပ်စ်ကကွယ်ဆေးသက်တောင်းထောက်ပံ့ခဲ့တဲ့ဆိုပြီးသတင်းတွေထွက်လာပါတယ်။ဒီသတင်းနဲ့ပတ်သက်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကသတင်းထောက်ကအသေးစိတ်မေးမြန်းခဲ့တာမှာတော့ကယောဂါဟာလူသားမျိုးနွယ်တစ်ခုလုံးနဲ့ဆိုင်တဲ့ဘုံရံတို့ဖြစ်တဲ့အတွက်နိုင်ငံတကာအတိုင်းဝိုင်းကညှဉ်းညွတ်စွာပူးပေါင်းတိုက်ဖျက်ဖို့လိုတယ်ဆိုပြီးတရုတ်နိုင်ငံခြားရေးဌာနကတုံ့ပြန်ဖြေကြားခဲ့ပါတယ်။မြန်မာနိုင်ငံဟာတရုတ်နိုင်ငံနဲ့ရင်းနှီးတဲ့အိမ်နီးချင်းနိုင်ငံဖြစ်တယ်လို့မြန်မာနိုင်ငံအတွက်လိုအပ်တဲ့အကူအညီအထောက်အပံ့တွေကိုတာဝန်ယူမှုရှိတဲ့နိုင်ငံကြီးတစ်ခုအနေနဲ့အမြဲတစေပေးအပ်တော်မှာဖြစ်တယ်လို့လည်းတရုတ်နိုင်ငံခြားရေးဌာနကပြောပါတယ်။အဲ့ဒီအကူအညီထက်မှာကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ရင်ဆိုင်နေရတဲ့မြန်မာပြည်သူတွေလိုအပ်နေကြတဲ့ကာကွယ်ဆေးလည်းပါဝင်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဇူလိုင်လ26ရက်နေ့မှာဖြေကြားခဲ့ပါတယ်။